မြန်မာတပ်မတော်အနေနဲ့သမရဦးထင်ကျော်ဦးဆောင်တဲ့အယတ္တအစိုးရအောက်မှာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုပူးပေါင်းဆောင်ရွက်တော့မှာဖြစ်တယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်ကပြောပါတယ်ငါနဲ့အတွင်းပြည်တွင်းငြိမ်းချမ်းရေးရအောင်ဆောင်ရွက်သွားဖို့ကိုလေဒေါအောင်ဆန်းစုကြည်နဲ့ညှိနှိုင်းထားပြီးသားဖြစ်တယ်လို့ပြောပါတယ်နေပြည်တော်ကကာကွယ်ရေးဦးစီးချုပ်ရုံးမှာဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲကိုတက်ရောက်ခဲ့တဲ့မြန်မာနိုင်ငံသတင်းမီဒီယာကောင်စီအတွင်းရင်းမူဦးတီဟဆောကိုကိုရန်နိုင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
။အဲတိုင်းသားကိစ္စနဲ့ငင်းကြိုင်းကိစ္စကိုမေးကြတာများပါတယ
်။ဟုတ်ကဲ့။
အဲဒီအဲဒီကိစ္စမှာတော့သူတို့ကအခုသွားနေတဲ့ဒီပုံစံနဲ့တော့လောဆောင်ပြုလို့လုပ်တဲ့ပုံစံနဲ့သူတို့အဲဒီပြေပို့ပြီးတော့ကောင်းအောင်လုပ်မယ်။အဲဟိုဖြစ်နိုင်တော့ဒီငန်းနဲ့ကျင်းပကိုငင်းကြိုင်းရအောင်လုပ်မယ်။အဲဒီဘောမျိုးကိုပြောပါပါတယ်။
ငင်းညာရေးကိစ္စရဲ့ဒီတိုင်းရင်းသားကိစ္စရဲ့ကိုအဓိကထားပြီးတော့ပြောသွားရပါတော့အဲ့တော့
ဟုတ်ကဲ့တခြားတော့ group personal တွေလည်းရှိရတခြား issue လည်းရှိပါဦးဥပမာ child soldier issue မေးတာမျိုးလို့ဥပိုင်ကြောင့်မေးတာမျိုးအဲ့လိုမေးခွန်းတွေတော့ဆုံးပါပဲ
အဲ့တော့ဒီငင်းညာရေးကို၅နှစ်အတွင်းမှာရအောင်လုပ်မယ်ဆိုပြီးတော့ကာကွယ်ဦးစီးချုပ်ကပြောသွားတယ
်ဟိုအဲ့ဒါကြော်ဆောင်စီနဲ့ပူးပေါင်းပြီးတော့အဲ့လိုဖြစ်နိုင်ရင်ငါးနှစ်ကျင်းမှာရအောင်လုပ်မှာပေါ့နော်အဲ့လိုပြောတာဟုတ်ကဲ့
ဒီသတင်းစာရှင်းလင်းပွဲလှုပ်တာနဲ့ပတ်သက်ပြီးတော့ရောဘာဘလို့ကြောင့်ဒီအချိန်ကြာမှသတင်းစာရှင်းလင်းပွဲလှုပ်တယ်လို့ရောမြင်မိလဲ
အဲကျွန်တော်တို့မြင်တာကတော့သူကကျွန်တော်တို့ဒီသတင်းမီဒီယာကောင်စီရောစာစင်းကောင်စီနဲ့ရောအဲတုံးလေးကျင်တည်ပြီးတော့ဒီအနေဆက်ဆံတဲ့ခါမှာပို့ပြီးတော့ကောင်းအောင်ဆိုပြီးတော့အဲတခြားမီဒီယာတွေကလည်းသူကပြောတယ်ဒီကြားရှိအဲ့လိုလုပ်မဲ့သူသူကဒီသတင်းမီဒီယာမဆဲလာဘူးပေါ့နော်ဒီ broadcast ပြင်ဆောက်ခြင်းအဲ့ဒါကိုတကယ်ရဲ့ခေါ်ပြီးတော့ဥစားဟိုတွေ့တာပြောတာပါပြီးတော့ရင်းနှီးပြောင်းဆိုပြီးတော့လည်းလက်ဖက်ဝိုင်းဝိုင်းပါကြီးသူတောက်ကြတယ်သူအဲတောက်မလို့ရရှိနေတယ်ဒီကြသမားနေပေါ့
ဟုတ်ကဲ့
ကြည့်ရတော့ဟိုပို့ပြီးတော့ business relation ကောင်းအောင်ပြောရရှိရပြောလို့ရအောင်မေးရရှိရပြောလို့ရအောင်ဆိုတော့ဖွင့်ပေးတဲ့သဘောမျိုးပါအကြောင်းကတခုပြောရရှိရဖြစ်လို့လည်းပေါ့ဒီအကြောင်းအရမ်းပြောဆုံးပါလေဥပမာဘုရင်ကြီးကအခုဒီ60ပြည့်ရင်တော့တပိတ်ပြောမှလာတော့ဘာသာရေးမလုပ်လို့လည်းပတ်စံမျိုးလည်းပါတယ်နောက်ကဟိုလူကြီးကသုံးပြီးတော့ပြည်ရဲ့ရေးဟိုဥစားနေလိုက်ရအောင်မယ်လို့ပေါ့နော်အဲ့ဒီသူတွေကဘုရင်ကြီးအောက်မှာပဲရှိတာသမားကြီးဦးကြီးကအောက်မှာရှိသလားသူအဲ့ဒါလိုမျိုးပြောသူကပြောတာအကုန်လုံးကသမားကြီးအောက်မှာရှိပါတယ
်ဒီ60ပြည့်ရင်ပင်စင်ယူမာလားဆိုတဲ့အပေါ်မှာရောသူကဘာပြောလဲ
အဲ့တော့လောစင်မှာတော့သူတို့ exchange လုပ်ပြီးတော့ကြားမလို့တဲ့ဆက်လုပ်မလို့ပြောတယ်ဒါပေမဲ့သူတို့အဲမှာအတန်ကတ်ကြတဲ့ဟိုစာကတ်တချက်တွေပါလို့လုတ်ကိုလည်းစီစဉ်နေလို့ပြောတယ်အတန်ကတ်ကြတဲ့ဆိုတော့ maximum block ရနေရမယ်ဆိုတာမျိုးနော်အဲစီစဉ်တကယ်ရင်းနေလို့ပြောတယ်ဒါပေမဲ့ beyond 60 ကျော်ဆက်လုပ်မယ်ဆိုတဲ့ဘောပြောပါတယ
်ခုနကသူပြောတဲ့အထဲမှာဒေါအောင်ဆန်းစုကြည်နဲ့တို့နဲ့ပူးပေါင်းပြီးတော့ဒီငိမ့်ညာရေးကိစ္စကိုလှုပ်ဆောင်သွားမယ်ဆိုပြီးတော့ပြောပါတယ်ဆိုတော့တမရကာကွယ်ဦးစီးချုပ်ကဒေါ်ဆန်းစုကြည်နဲ့ပတ်သက်ပြီးရောတမရကာကွယ်ဦးစီးချုပ်ရဲ့သဘောထားကဘလို့ရှိပါလဲဘလို့တွေ့မိပါလဲ
သူကတော့ဟိုစာဆက်ဆံရေးကောင်းပါတယ်သူကညှိနှိုင်းမှုလည်းရှိပါလို့ပြောတယ်အဲသူနဲ့ဒေါ်စုနဲ့ဆက်ဆံရေးလည်းကောင်းပါတယ်အဲပူပေါင်းဆောင်ဆောင်မှုလည်းရှိတယ်လို့ပြောတယ
်နောက်တစ်ခုကဒီဖွဲ့စည်းပုံကိစ္စကိုရောပြောသေးလားသူနိုင်ငံရေးတည်ငြိမ်ရင်ဖွဲ့စည်းပုံပြင်မယ်ဆိုပြီးတော့ပြောတာတွေလည်းတွေ့နေရတယ်အဲ့တော့အဲ့ဒီအားလေးကိုလည်းနည်းနည်းရှင်းပြပါလားသူပါပြောသွားသေးတယ
်ဟုတ်တယ်ကိုကျော် competition ကိုအဲသူတို့ကိုယ်တိုင်လည်းပြင်နေတာပြရမှာဆိုတော့ဒေါ်လူအောင်ပြောတယ်ဒါပေမဲ့အများစုပြင်နေတာကဒီအဲသူတို့မှရှိရဲ့ဟိုစားသူတတ်မလို့ကိုယ်ကလည်းတက်ဆက်ပါနော်အဲအဲ့ဒါဘရော့ဆိုတာကတော့ BS ဖြစ်ရှိတယ်အဲသူကတော့တိုင်းပြည်မှာအဲ့လိုမျိုးအဓိကအဲဒီလက်နက်ကိုင် conflict တွေပေါ့နော် armed conflict တွေအဲသူညီနိုင်ကိစ္စတွေအဲ့ဒါတွေပြီးရဲ့ဆိုလို့ရှိရင်အဲသူတို့ကစတိတိတိတားရင်းနေချင်တာမြင်လာပါမှာလို့ပြောတယ
်ပြည်တွင်းငြိမ်းချမ်းရေးဖော်ဆောင်ရေးနဲ့ပတ်သက်ပြီးစစ်တပ်ဘက်ကသဘောထားသတင်းစာရှင်းလင်းပွဲကိုတက်ရောက်ခဲ့တဲ့မြန်မာနိုင်ငံသတင်းမီဒီယာကောင်စီအတွင်းရင်းမူဦးတီဟဆောကိုကိုရင်နိုင်ဆက်သွယ်မေးမြန်းခဲ့တာပါဖုန်းလိုင်းတိတ်ပြီးရှင်းလင်းမှုမရှိတဲ့အတွက်လည်းတောင်းပန်ပါတယ်ရှင်